NLD ပါတီရဲ့ဥပဒေအကြံပေးရှိနေဦးကိုနီအမှုကိုဆက်လက်ကြားနာစစ်ဆေးနေရမှာဒီကနေ့မှာတော့ပြန်ခေါ်တက်တွေကိုခေါ်ယူစစ်ဆေးတဲ့အထက်ရဲမှူးတင်မောင်ဆွေရဲ့ထွက်ဆိုချက်တွေကတန်တရားဖြစ်စရာတွေရှိခဲ့တယ်လို့တရားလိုရှိနေဦးနေလာက VOA ကိုပြောပါတယ်ဒီအချိန်လေးကိုတော့ကိုကောင်းစံဟင်းကတင်ပြပါမယ်
တရားလွတ်တော်ရှိနေဦးကိုနီလုံးကျန်တက်ပြတ်မှုအတွေ့တန်တရားရှိချန်ထားရသူကြီးလင်းအဝင်းစော်ဇေယျဖြိုးနဲ့မကြာသေးခင်ကအမခံရသွားတဲ့အဝင်းထွန်းလို့ရဲ့အမှုအတွေ့ပြန်ခေါ်တက်တွေတွေစစ်ဆေးရမှာတော့38ယောက်ရှိသွားပြီဖြစ်ပါတယ်အဲ့ဒီလိုအမှုအတွေ့ပြန်ခေါ်တက်တွေတွေကိုစစ်ဆေးရမှာတော့မင်းကထွက်ဆိုခဲ့တဲ့ရဲမှုတင်မောင်ဆွေရဲ့ထွက်ဆိုချက်တွေကတန်တရားဖြစ်ပေါ်ရာရှိခဲ့တယ်လို့တရားလိုရှိနေဦးနီလက VOA ကိုပြောပါတယ
်ရဲမှုတင်မောင်ဆွေရဲ့ထွက်ဆိုချက်ကကျွန်တော်တို့တဏှာဖြစ်ပေါ်ရှိခဲ့တယ်တဏှာဖြစ်ပေါ်ရှိခဲ့တယ်သူကတရားရုံးရှိမှာသူတာဝန်ယူဆောင်ရတဲ့အမှုမှာသူကမှန်ကန်စွာဆက်ဆိုခြင်းမရှိဘူးတဏှာဖြစ်ပေါ်ကောင်းတဲ့ဆက်ဆိုခြင်းတွေပြီးခဲ့တယ်ဆိုတဲ့စကားကိုရုံးပြောချင်ပါတယ်ရဲဘုတော်ဆရာကိုသူရဲရဲဖြစ်ပါတယ်ဒါလူပိနားလေးကိုပြောတဲ့စကားလုံးပဲနောက်တစ်ခုကပါလဲဆိုတော့ဒီသူအနေနဲ့ရဲဘုတော်ဆွေအနေနဲ့တရားရုံးမှာထွက်တဲ့အခါကျတော့
မနီကပြန်ခေါ်တက်တည်အနေနဲ့လာရောက်ထွက်ဆိုတဲ့ပြည်ခိုင်မျိုးပါတီကမိုင်းဖြတ်ပြည်သူလွတ်တော်ကိုယ်တည်းဦးလင်းစော်ထွန်းကရှင်းနေဦးကိုနီလောက်ကြမှုမှာပါဝင်သူအောင်စိုးလို့တည်ထားတယ်ဆိုပြီးမှားယွင်းထွက်ဆိုခဲ့တာပါအဲ့ဒီလိုလွတ်တော်ကိုယ်တည်းတယောက်အနေနဲ့တရားခွင်မှာမှားယွင်းထွက်ဆိုခြင်းဟာတရားဥပဒေအကြောင်းအရအရေးယူလို့ရတယ်လို့ရှင်းနေဦးရောဘတ်ဆန်အောင်က VOA ကိုပြောပါတယ
်ဒီရဖြိုးအကောင်ဝယ်ပြီးဖို့အတွက်ကိုဒီရဖြိုးအကောင်ဝယ်ပြီးဖို့အတွက်ကိုသူကအော်ဝင်းစော်အဝင်းခံမဟုတ်အော်ဝင်းစော်ပုံချပြီးတော့ဖက်ပြင်းပြင်းထန်ထန်ပုံချပြီးဖက်ဆိုပဲလာကြည့်တော့တွေ့ရပါတယ
်ဒီကနေ့မှလည်းပြန်ခေါ်တက်တဲ့အဖြစ်ရဲအရာရှိ2ဦးနဲ့ဇေယျဖြိုးရဲ့ကုမ္ပဏီဝန်ထမ်း2ဦးကိုခေါ်ယူစစ်ဆေးခဲ့တာဖြစ်ပါတယ်ဒီကနေ့ကြားနာစစ်ဆေးမှုဟာအချိန်50မြောက်လဲဖြစ်ပါတယ်လာမယ့်အပတ်ကြာတာပရင်းနေ့မှာတော့တရားခံတွေကိုစတင်စစ်ဆေးတော့မှလဲဖြစ်ပါတယ်ခင်ဗျာ
ဖြိုးရဲ့တင်းနောက်ကောင်းဆန်ဟင်းဖြစ်ပါတယ်ခင်ဗျာ